အစ္စရေးဟာမတ်စ်ပွဲကြောင့်ဆန္ဒရေးခါပြတ်လာမှုနဲ့ရင်ဆိုင်နေရတဲ့အရေးပေါ်အကူအညီလိုအပ်နေသူပါလက်စတိုင်းတွေအတွက်ပို့ပေးမယ့်အကူအညီတွေပေးမိနေတဲ့ပြဿနာပြေလည်ရေးဂါဇာတောင်ပိုင်းကလမ်းမှာနေ့ဘက်တိုက်ပွဲတွေယာယီရပ်ဆိုင်းထားမယ်လို့အစ္စရေးစစ်တပ်ကဒီကနေ့ဇွန်လ16ရက်နေ့မှာပြောပါတယ်။အစ္စရေးဟာမတ်စ်ပွဲဟာအခုဆိုရင်ကုလတွေကိုရောက်ရှိလာနေပြီဖြစ်ပါတယ်။နိဗျူဟာအရာယာယီရပ်ဆဲမှုလို့အစ္စရေးကတုံ့နှုံပြောဆိုထားတဲ့အစီအစဉ်အရာရာဖာဒေတာက12ကီလိုမီတာလောက်ရှိတဲ့လမ်းတစ်လျှောက်အကျုံးဝင်မှာဖြစ်ပါတယ်။ဒါဟာအစ္စရေးရဲ့အဓိကမဟာမိတ်အမေရိကန်ပြည်ထောင်စုအပါအဝင်နိုင်ငံတကာအသိုက်အဝန်းကတိုက်ခိုက်မှုတွေရပ်ဆိုင်းရေးတောင်းဆိုထားတာတော့တိတိတသာနေနေတာဖြစ်ပါတယ်။အစ္စရေးတို့ပြောထားတဲ့အတိုင်းတိုက်ခိုက်မှုတွေရရဆိုင်မယ်ဆိုရင်ဆန္ဒရေးခါပြတ်လတ်မှုနဲ့အကြီးကျယ်ရင်ဆိုင်နေရတဲ့ပါလက်စတိုင်းတွေအတွက်အများကြီးအထောက်အကူပြုစေမှာဖြစ်ပါတယ်။ရရဆိုင်မှုအစီအစဉ်ဟာဒေသစံတော်ချိန်မနေ့၈နာရီကနေည9နာရီအထိအကျုံးဝင်မှာဖြစ်ပြီးတော့နောက်ထပ်အသိပေးကြေညာချက်မထုတ်ပြန်မချင်းနေ့စဉ်ရဆိုင်ပေးထားမယ်လို့အစ္စရေးစစ်တပ်ကပြောပါတယ်ခင်ဗျ။